ရခိုင်ပြည်နယ်ကို၃ရက်ကြာရောက်နေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်ဘာဂနာဟာရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့စိုးရိမ်မကင်းဖြစ်ကြောင်းနဲ့ဒီကိစ္စတွေပြည်လည်ဖို့အတွက်ဆိုရင်လွှတ်လပ်တဲ့ဂျာခန်အဖွဲ့အစည်းတစ်ခုကစောင့်ကြည့်ထင်ရှားမလို့ကြောင်းသူ့ရဲ့ခီးစဉ်တွင်မှပြောကြားလိုက်ပါတယ်။ကုလကိုယ်စားလှယ်ရဲ့ပြောကြားချက်ပေါ်မှာရခိုင်ပြည်နယ်နိုင်ငံရေးနဲ့အရေးပဲအဖွဲ့အစည်းကကြိုးဆိုလိုက်ကြပါတယ်။ဒီအကြောင်းဗီဒီယိုအင်မြန်မာပိုင်းတင်ထောက်ကိုစောထက်ကမြန်မာတင်ပြပို့ထားပါတယ်။
ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေစစ်ဆောင်တွေကိစ္စအပါဝင်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့သူတွေအရေးကိစ္စနဲ့ပတ်သက်လို့စိုးရိမ်မိကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်ဘာဂနာကပြောကြားလိုက်ပါတယ်။ရခိုင်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တတ်မတော်အစိုးရနဲ့ရခိုင်လက်နက်ကိုင်အေအေတို့ကြားညှိနှိုင်းနိုင်ဖို့ဆိုရင်လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုရှိတဲ့ကြောင်းရခိုင်စစ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံတော့မှပြောကြားခဲ့တာပါ။ကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်ဘာဂနာရဲ့ခီးစဉ်ဟာကောင်းမွန်တဲ့ခီးစဉ်တစ်ခုလို့မြင်ကြောင်းဒီလိုလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုကဂျာဝင်ဆောင်ရွက်ပေးတဲ့နယ်ဆိုရင်အကြံပြုချက်ဟာလည်းတင့်တော်ရဲ့အကြံပြုချက်ဖြစ်ကြောင်းရခိုင်ပြည်နယ်လွတ်တော်ဒူဩကထာဥမြတန်းကဗီဒီယိုရေကိုပြောပါတယ်။ဟုတ
်ကဲ့လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုကဒါဂျာဝင်ဆန်ပြေပြီးတော့ပြန်ပြန်ပြောဖို့ဒါတင့်ပါတယ်ကောင်းပါတယ်ကျွန်တော်တို့လွတ်တော်ဥထားလည်းအဲ့ဒါပဲသဘောကအမျိုးကိုပြောကြပါတယ်အဲ့တော့အဲ့ဒီလာလိုက်တဲ့ကြောင်ဒီဘာဘာမြေကြီးပေါ်မှာရတဲ့ခါမှာငါတို့ကြီးလေးတွေနဲ့တောင်းလို့ပြင်းဆွေးတာကိုသိရတဲ့ဆိုတော့ပြောလာပါလေ။အဲ့ဒီကဒါကောင်းမှန်းသိနေဖြစ်ပါလေ
။ရခိုင်လက်နက်ကိုင်အေးအေးနဲ့တပ်မတော်ကြာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံအရေအတွက်ဟာတဖြည်းဖြည်းတိုးလာနေပါတယ်။ရခိုင်လက်နက်ကိုင်အေးအေးဘက်ကတော့စစ်မှန်တဲ့ဂျာကန်အဖွဲ့အစည်းကဒီကိစ္စကိုကာကွယ်ဖြေရှင်းပေးမယ်ဆိုရင်သဘောတူလက်ခံနိုင်ကြောင်းဖူယိုရီကိုအခုလိုပြောပါတယ်။
ကောင်းကောင်းလေးလည်းခဏပေါ့ဗျာနော်ဟိုတကယ်ကြားကောင်းနေပြီးစံပြေပေးတော့လည်းနော်ကိုမကလည်းလက်ခံနိုင်တဲ့ပုံစံတွေတကယ်ကောင်းတာပေါ့တကယ်အစ်မဟိုတပ်ပါတီဖြစ်ဖို့လိုတာပေါ့ဗျာ
တိုင်းတာလက်နက်ကိုင်ဖွဲ့ရည်နဲ့တပ်မတော်ကြားဖြစ်ပွားနေရဲ့အပြည့်အဝငင်းကြီးကိစ္စဆောင်ရွက်ဖို့အတွက်ဆိုရင်လက်ရှိမှာအမျိုးသားပြန်လည်တည်မြဲရေးနဲ့ငင်းကြီးဘူဌာန NRPC ရှိနေပြီးဂျာကန်ဖွဲ့စည်းတစ်ခုလိုမယ်မလိုဘူးဆိုတာစဉ်းစားစရာတစ်ခုဖြစ်ကြောင်းတမတော်တရင်မှန်ပြန်ကြားရေးပြောခွင့်ရဗိုလ်မှူးချုပ်စောမင်းထွန်းကဗီဒီယိုရေးကိုပြောပါတယ
်။အနာဘီဒီယိုကိုပြောနေတဲ့အမှားလည်းပေါင်းတာဖြစ်တယ်လေ။အနာဘီဒီယိုဥပီးတော့ကျွန်တော်တို့အိုက်ဒီဘွက်နဲ့တွေ့တဲ့အခါမှာလည်းတက်တပ်ဖို့လည်းဒီလူရဲ့ဒီမှာကျွန်တော်ပေါင်းတာဖြစ်တယ်။ဒါကြီးကဘာကြောင့်ဖြစ်ပြီးဆိုတဲ့ဟာကအလူဝအောင်လားလို့ကျွန်တော်စဉ်းစားနေရဖြစ်ပါတယ်။ဘာကြောင့်ကျွန်တော်အလူပြောလဲဆိုတော့ဒါကြောင့်တချို့နေရာကျဒါကြောင့်ဖြစ်ပြီးသွားမလို့လေပို့ပြီးတော့ဆိုခွေးလာနိုင်တဲ့အဒီခါမျိုးကြီးလာနေတဲ့အတွက်ပြုဖြစ်ပါတယ်။အဲလိုမလို့တော့စဉ်းစားတင်တယ်ဆိုတော့သူဖြစ်တယ
်။ခရစ်စတင်ဘာဂနာဟာနိုဝင်ဘာ23ရက်မှာမြန်မာနိုင်ငံကိုရောက်ရှိခဲ့တာဖြစ်ပြီးရခိုင်ပြည်နယ်ကို3ရက်ကြာခီးစဉ်ဖြစ်နေနိုဝင်ဘာ19ရက်မှာတွားရောက်ခဲ့တာပါ။နိုဝင်ဘာ18ရက်မှာမောင်းတော်မျိုးနယ်ကအထွေထွေအုပ်ချုပ်မှုရုံးမှာရခိုင်မွတ်စလင်ဟိန္ဒူလူမျိုးတွေနဲ့တွေ့ဆုံခဲ့ပြီးဒီကနေ့ရခိုင်ပြည်နယ်ကလည်းပြန်လည်ထွက်ခွာมาဖြစ်ပါတယ်။ရခိုင်ပြည်နယ်ခီးစဉ်မစတင်ခင်မှာတော့အစိုးရအရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါဟာခရစ်စတင်ဘာဂနာအနေနဲ့မြန်မာနိုင်ငံကိုဒုက္ခအခြေမြောက်လာရောက်တာလည်းဖြစ်ပါတယ်။